ဒီကနေ့တနင်္လာနေ့မှာအမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီဟာအီရန်နိုင်ငံသားကြီးဝန်ကြီးမဟာမက်ဂျာဗာရှ်ဇရစ်နဲ့မြူနစ်လုံခြုံရေးညီလာခံရဲ့ပြင်ပကျင်းပခဲ့တဲ့တရားဆွေးနွေးပွဲတစ်ခုမှာတွေ့ဆုံခဲ့ကြပါတယ်။ဒီစည်းဝေးမှာအငင်းပွားစရာဖြစ်နေတဲ့အီရန်နျူကလ িয়ার ပြဿနာနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။နိုဝင်ဘာလကကျင်းပခဲ့တဲ့နိုင်ငံတကာဆွေးနွေးပွဲကနေထွက်ပေါ်လာတဲ့ဘူးတွဲဆောင်ရွက်မှုအစီအစဉ်ကိုအီရန်ဘက်ကလိုက်နာဆောင်ရွက်ဖို့နဲ့နောက်ဖက်တွေ့ဆုံဆွေးနွေးမှုပေါ်မှာယုံကြည်မှုရှိဖို့စတဲ့အရေးကြီးတဲ့ကိစ္စတွေကိုဝန်ကြီးကယ်ရီကအီရန်နိုင်ငံသားကြီးဝန်ကြီးဇရစ်ကိုထပ်ပြီးတော့ပြောဆိုခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနအစ်မြင့်အရာရှိတူကပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လက်ရှိတန်ခတ်ပိတ်ဆို့မှု sanctions တွေကိုဆက်ပြီးတော့ဖိအားပေးလှုပ်ဆောင်မယ်လို့ရှင်းရှင်းလင်းလင်းပြောဆိုခဲ့ပါတယ်။နိုင်ငံတကာတိုင်းဝန်ကနောက်ထပ်တွေ့ဆုံဆွေးနွေးပွဲတွေအတွက်ပြင်ဆင်နေချိန်မှာအခုလိုကျင်းပတဲ့အမေရိကန်နဲ့အီရန်နိုင်ငံသားကြီးဝန်ကြီးတွေရဲ့တူးချင်းတွေ့ဆုံဆွေးနွေးပွဲဟာတိတ်ကိုအရေးပါတယ်လို့ဥရောပတမက်ကနိုင်ငံသားကြီးမူဝါဒဆိုင်ရာအကြီးအကဲကက်သရင်းအက်ရှ်တန်ကပြောဆိုပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးရှင်းလင်းပြေဆုံးတဲ့သဘောတူညီချက်ရနိုင်ဖို့အတွက်ဖေဖော်ဝါရီလ16ရက်နေ့မှာအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားမှာနောက်တစ်ကြော့ဆီဆက်ညှိနှိုင်းရေးအစည်းအဝေးကျင်းပဖို့အစီအစဉ်ထားပါတယ်။အီရန်နိုင်ငံကနျူကလ িয়ার ဘုံးထုတ်လုပ်ဖို့ကြိုးစားနေတယ်လို့အမေရိကန်နိုင်ငံကဆွဆွဲထားပေမဲ့သူ့နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ဟာအရသာပြည်သူတွေအတွက်ရင်းကျဲတဲ့အစီအစဉ်ဖြစ်ပါလေလို့အီရန်ဘက်ကအတင်းကျပ်ပြောဆိုနေတာဖြစ်ပါလေ။အီရန်ပေါ်တန်းခတ်ပိတ်ဆို့မှုကိုဖြေလျှော့ပေးစီပြီးအီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုဆိုင်းငံ့မှုဖြစ်ပေါ်စေခဲ့တဲ့နိုဝင်ဘာအစည်းအဝေးမှာအီရန်နိုင်ငံနဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားပနာမသဘောတူညီမှုမှတ်တိုင်စိုက်ထူနိုင်ခဲ့တာဖြစ်ပါလေ။နိုဝင်ဘာလကရတဲ့6လတာသဘောတူညီမှုကြောင့်ဆယ်စုနှစ်ချီကြာနေပြီဖြစ်တဲ့အီရန်နဲ့အနောက်နိုင်ငံကြားအီရန်နျူကလ িয়ার ပြဿနာအတွက်ပို့ပြီးတော့ရှင်းလင်းပြေဆုံးတဲ့အဖြေရှာလုပ်ငန်းစဉ်ရေးဆွဲပြင်ဆင်ဖို့စိတ်ဆက်ညှိနှိုင်းသူတွေအတွက်ပို့ပြီးတော့အချိန်ရစီခဲ့ပါတယ်။